လူနာဦးသေဆုံးတဲ့အထိစူပူအကျန်းဖတ်တာတွေဖြစ်ခဲ့တာကြောင့်ညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားရတဲ့မန္တလေးမြို့မှာဒီကနေ့ညနေ6နာရီကစတင်ပြီးတော့တားမြင့်မိတ်ကိုရုပ်သိမ်းလိုက်ပါပြီ။တလကျော်ကြာမြင့်ခဲ့တဲ့ညမထွက်ရကန့်သက်အမိတ်ကိုတတ်မှတ်ချိန်အဆင့်ဆင့်ရှော့ပေးခဲ့ရမှာဒီကနေ့အပြီးတိုင်ရုပ်သိမ်းလိုက်တာပါ။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကအကြောင်းစုံကိုပြောပြမှာပါရှင်။
ဟုတ်ကဲ့ Facebook ပေါ်မှာပြန်တန်းခဲ့တဲ့သတင်းပေါ်အခြေခံပြီးဇူလိုင်လ1ရက်နေ့2ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မန္တလေးမြို့မှာဇူလိုင်လ3ရက်နေ့ကညမ်းထွေရအမိတ်ပုံမှန်144ကိုမြို့နယ်6မြို့နယ်မှာထုတ်ပြန်ခဲ့သလိုဇူလိုင်လ4ရက်နေ့မှာတော့နောက်ထပ်2မြို့နယ်ထပ်မံထည့်သွင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့မြို့နယ်9မြို့နယ်လုံးမှာဒီတားမြင့်မိန့်ကိုရုပ်သိမ်းလိုက်ကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ဒုရဲမှူးကြီးဇော်မင်းဦးကအခုလိုပြောပါတယ်
အော်ကျွန်တော်တို့ဒီနေ့7ရက်နေ့ညနေ6နာရီကစပြီးတော့ရင်ထုတ်ပြန်လာတဲ့ပုံည10နာရီကနေနနက်3နာရီအထိမြေသူများမထွက်ရဆိုတဲ့ဟာကိုအဲ့ဒါကိုရုပ်သိမ်းလိုက်တာပေါ့ခုနှစ်မြို့နယ်လုံးပဲကျွန်တော်တို့ဒီဒီငင်ငင်ဖြစ်လို့ပဲဒါတိုင်းနေဆိုင်ဆိုတော့ပြန်ရုပ်ပေးရပါခင
်ဒီအမိန့်ကိုမန္တလေးခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးထုတ်ပြန်တာဖြစ်ပြီးမြို့နယ်ခုနှစ်မြို့နယ်ကတော့အောင်မြေတာဆန်ချမ်းအေးတာဆန်မဟာအောင်မြေချမ်းမြတာစီပြည်ကြီးတကွန်အမရပူရနဲ့ပသိမ်ကြီးမြို့နယ်တွေဖြစ်ပါတယ်မန္တလေးမြို့ငင်းချမ်းရေးထင်းသိမ်းမှုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမျိုးနိုင်ကမန္တလေးမြို့အခြေအနေကအရင်ကအတိုင်းပြန်ပြီးတည်ငြိမ်လာပြီဖြစ်တယ်လို့ပြောပါတယ်ဒီလိုတည်ငြိမ်လာတာဟာငင်းချမ်းရေးထင်းသိမ်းမှုကော်မတီရဲ့ဆောင်ရွက်နိုင်မှုတွေကဒစိမ့်တစ်ပိုင်းပါဝင်တယ်လို့ပြောပါတယ
်မန္တလေးမြို့ကတော့သူ့နခုအတိုင်းလေးတော့ပြန်ပြီးဖြစ်နေတယ်ပေါ့လေဒီဝမ်ဘိုးမတုတ်ခင်အတိုင်းပါပဲကောချီနီလေးကတော်လေးလဲကောင်းလာပြီ။နောက်ပြည်သူလူထုကလည်းဒီဟိုမန္တလေးဒီမန္တလေးတောင်းဆိုနေတဲ့ချိန်ပေါ့လေ။ခုတိုင်းကတော့ငင်းချမ်းသူ့ထိန်းသိမ်းကော်မတီတို့ဘာလို့ကလည်းတော်တော်များများဒီဘာသာမတူတဲ့အဖွဲ့အစည်းတွေနဲ့ထိတွေ့တယ်။နောက်ပြီးတော့ဒီငင်းချမ်းမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတိုင်းတာတွေကလည်းတော်တော်များများကျေတဲ့ဝင်ဆောင်ရွက်နိုင်တဲ့အနေအထားလေးရှိပါတယ်။အဲဒါအကြောင်းကိုလည်းဒီလိုအနေအထားမျိုးပြန်ဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ်ကဲ့။
လက်တလောညမထွက်ရအမိန့်ရုပ်သိမ်းချိန်မှာတော့ပြည်သူတွေအနေနဲ့လုံခြုံရေးကိုတတိထားဖို့လိုအောင်မယ်လို့လဲသူကအခုလိုတိုက်တွန်းပြောဆိုပါတယ
်ဒီသက်သနာကဒီလောက်မကြီးထွားသေးမင်းနဲ့ကြီးထွားအောင်ဖန်တီးတဲ့လူကြောင့်မလို့မန္တလေးကဒီလို144ထုတ်ရတဲ့အောင်ဖြစ်ဖြစ်သွားတာပါအဲ့တော့144ဆိုကာဖျူးရုပ်ခိုက်ပြီမယ်လေဟိုကျွန်တော်တို့ဒီညမထွက်ရအမိန့်ရုပ်ပြီမယ်လေလုံခြုံရေးပိုင်းမှာတော့ဒါအတော်တင်ကျွန်တော်တို့ပုံမှာအလေးရင်းထက်ပူပြီးပြူထားဖို့ခုကောင်းတာပေါ့လေ။အဲဒါနှုတ်သိမ်းဆိုတာများတော့ဒီပရိသတ်ရဲ့အနေထားလေးပါ။အဲ့ဒီတစ်ခုသွားတွေ့တော့
မန္တလေးမြို့မှာဇူလိုင်လ3ရက်နေ့ပုံမှန်144စတင်ထုတ်ပြန်ခြင်းကည9နာရီကနေမနက်9နာရီအထိညမ်းထွက်ရအမိန့်ကိုတတ်မှတ်ခဲ့ပါတယ်။ဇူလိုင်လ21ရက်နေ့မှာတော့ည9နာရီကနေမနက်3နာရီဇူလိုင်လ28ရက်နေ့မှာတော့ည10နာရီကနေမနက်3နာရီအထိကန့်သတ်ချိန်ကိုအစင်းစင်းလျှော့ချခဲ့တာလည်းဖြစ်ပါတယ်။တောင်မြင့်မိန်ထုတ်ပြန်ထားတဲ့တလားကျော်ကြာကာလအတွင်းမှာတော့လူ1200လောက်ကိုရေးယူခဲ့ပြီး190လောက်ကိုပညာပေးပြန်လွှတ်ခဲ့တယ်လို့ဒုရဲမှူးကြီးဇော်မင်းဦးကပြောပါတယ်။မန္တလေးမြို့မှာဒီလိုစုပူကျန်းဖက်မှုတွေစတင်ဖြစ်စေခဲ့တဲ့မဒိမ့်မှုဖြစ်ကြောင်းလီဇယ်တိုင်ကြားမှုနဲ့ပတ်သက်ပြီးလူ4ယောက်ကိုပြင်မနာမြို့နယ်တရားရုံးမှာဒီလ5ရက်နေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။